ကျော်တာလူမှုကွန်ရက်ရဲ့ဤပညာလုံခြုံရေးအကြီးအကဲဟောင်းအင်္ဂါနေ့မှာအမေရိကန်လွှတ်တော်ရှေ့မှောက်ထွက်ဆိုရာမှာကုမ္ပဏီရဲ့လုံခြုံရေးဆိုင်ရာအားနည်းချက်တွေကိုအလေးထားပြောဆိုသွားပါတယ်။လွှတ်တော်တရားရေးရာကုမ္ပဏီရဲ့ဆင့်ခေါ်ချက်အရအကြီးအကဲဟောင်းပီတာဇက်တိုကတွစ်တာကုမ္ပဏီရဲ့ဤပညာလုံခြုံရေးပြော့ကွက်အားနည်းချက်တွေကုမ္ပဏီအကြီးအကဲတာဝန်ရှိသူတွေအေးအေးယူပြည့်ပြည့်ဆောင်ရွက်မှုမရှိတာတွေလူမှုကွန်ရက်နာစာမျက်နှာရဲ့လွှမ်းမိုးနိုင်စွမ်းတွေတန်းနေချီတဲ့အကောင့်အသုပြဿနာတွေကိုဖွင့်ချပြခဲ့ပါတယ်။အခုဒီနေရာမှာရှိနေကြတဲ့လွှတ်တော်အမတ်တွေရဲ့ Twitter အကောင့်တွေဟာကုမ္ပဏီမှာလုံနေသူတွေလက်ထဲမှာရှိနေတယ်လို့လည်းသတိပေးကြတာပါ။နိုင်ငံတော်လုံခြုံရေးနဲ့ Twitter တုံးဆွဲသူတွေကိုအနေနဲ့ရောက်မဲ့အရေးတွေကိုမြင်လို့ Twitter အသွင်ရေးတွေကိုဖောက်ချဖို့ဆုံးဖြတ်ခဲ့တာလို့လည်းပြောသွားပါဗျ။တိုင်းတစ်ပတ်ကထောင်လန်းရေးတွေအထူးသဖြင့်တော့တရုတ်အိန္ဒိယနဲ့နိုင်ဂျီးရီးယားနိုင်ငံတွေကထောင်လန်းရေးတွေကုမ္ပဏီတွေဝင်ရောက်လုက္ကိုက်နေတယ်လို့တန်တရားရှိကြောင်းလည်းပြောပါဗျ။လွှတ်တော်က Republican နဲ့ Democrat အမတ်တွေကတွေ့တာကုမ္ပဏီကိုဝေဖန်ပြစ်တင်ပြောဆိုကြသလိုနီးပညာကုမ္ပဏီတွေကိုဥရောပကလိုပုံမှန်တင်းကျပ်တဲ့ဥပဒေတွေနဲ့ကင်တွယ်ဖို့လိုအပ်နေပြီလို့လည်းပြောကြပါဗျ။